ဖိလစ်ပိုင်ဆိုရရဲ့မိုးရေဆေးဝါးတိုက်ပြည့်ရေးဆောင်ရွက်မှုအတွင်းတရက်လုံးအခွင့်အာဏာတွေသုံးပြီးတော့လူတွေကိုထောင်ချီတပ်ဖြတ်ခဲ့သူတွေပေါ်နိုင်ငံတကာတရားရုံး ICC အနေနဲ့တရားစွဲဆိုသွားနိုင်ခွင့်ရှိတယ်လို့ ICC ကိုစားပြုအကျိုးဆောင်ရှေ့နေဖတူဘန်ဆောတာကပြောလိုက်ပါတယ်ဖိလစ်ပိုင်သမ္မတရော်ဒီရိုဒူတာတီအာဏာရလာကလေးကမိုးရေဆေးနဲ့ပတ်သက်သူတွေကိုနှိမ်နှင်းလာတာမှာလူပေါင်း3000လောက်သေဆုံးခဲ့ပြီးအဲ့ဒီထဲက1500လောက်ဟာမိုးရေဆေးနဲ့ပတ်သက်တဲ့တန်တရားရှိခံရသူတွေဖြစ်ပါတယ်ဒီလိုအသက်ခံရမှုတွေတခါဒီဖိလစ်ပိုင်အာဏာပိုင်တွေအနေနဲ့လဲတပ်ဖြတ်မှုတွေပေါ်လစ်လျူရှုထားပုံရတာကြောင့်အထူးဆိုရင်ကြောင်း ICC ရှေ့နေဘန်ဆောတာကပြောရတယ်2011ခုနှစ်မှာဖိလစ်ပိုင်နိုင်ငံဟာ ICC ကိုအဖွဲ့ဝင်အဖြစ်ဝင်ရောက်လာတာကြောင့်အရက်သားတွေအပေါ်စနစ်တကျတိုက်ခိုက်မှုကျူးလွန်မှုတွေရှိလာရင် ICC အနေနဲ့ဆွဲချက်တင်နိုင်ကြောင်းလည်းသူကပြောပါတယ်သမ္မတဒူတာတေးရဲ့ပြန်ကြားရေးအရာရှိမာတင်အန်ဒနာကတော့ဆောင်ရမ်းဆက်စပ်မှုတွေလောက်လာရင်သမရကသူ့အနေနဲ့ခေါင်းခံတာဝန်ယူပြင်ရှင်းသွားမှာဖြစ်တယ်လို့ပြောဆိုထားကြောင်းနဲ့တည်ဆုံးသူအများစုဟာရဲတွေရဲ့မွေးရစေနှိမ်နှင်းမှုလုပ်ပိုင်ခွင့်ပေါင်းအတွင်းကသာဆောင်ရွက်ရင်းတည်ဆုံးရတာဖြစ်ကြောင်းဒီကနေ့ပြောဆိုပါရခင်ဗျာ